သမရဦးသိန်းစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းနေပြည်တော်နိုင်ငံတော်သမရအိမ်တော်မှာတွေ့ဆုံမှုစီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမရဆုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လယ်2နာရီကြာရင်ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံအတွင်းမှာရှိတဲ့အဲ့ဒီတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တင်မြှင့်ရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတရားစာတစောင်စီရေးသားပေးပို့ပြီးတော့ပန်ကြားထားတာဖြစ်ပါတယ်။အဲ့ဒီလိုပန်ကြားပြီးတဲ့နောက်ပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမနဲ့ဒေါအောင်ဆန်းစုကြည်တို့အကြားတရားတွေ့ဆုံတာတွေဇက်တိုက်လို့ရှိခဲ့ပြီးဒီကနေ့မှာလည်းမနေ့7နာရီ15မိနစ်ကနေ17နာရီ50အထိတနာရီခွဲကျော်ကြာပြည်သူ့လွှတ်တော်ဥက္ကဋ္ဌရုံးမှာထပ်မံတွေ့ဆုံကြပါသေးတယ်။အခုဒီချိန်ဟာသူရဦးရှိမနဲ့ဒေါအောင်ဆန်းစုကြည်အကြား၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုကိစ္စကိုပြည်ထောင်စုလွှတ်တော်ရုပ်ောက်ပြည်ထောင်စုလွှတ်တော်ရွက်ောက်ပွဲကော်မရှင်ကရွက်ောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးမှတွေ့မယ်လို့သမရနဲ့ကာကွယ်ဦးစီးချုပ်တို့ကအစောပိုင်းမှာတီးကြစီအကြောင်းပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့ရွက်ောက်ပွဲကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမထုတ်ခင်မှာပဲတွေ့ဆုံဖို့စီစဉ်လိုက်တာဖြစ်ပါတယ်။